ိုင်းမြန်မာနေစမ်းမြို့တချီလိမ့်မှာတော့လာအိုကရတဲ့လျှက်စင်မီကိုအလှည့်ကျသုံးနေရပြီးတော့73စီပုံမှန်ဝယ်ယူလို့ရနေတယ်လူဒေသခံတို့ကပြောပါတယ်ထိုင်ဘက်ကလျှက်စင်မီနဲ့လောင်စာစီဖြတ်တောက်ခံထားတဲ့တာချီလိမ့်မြို့ရဲ့အခြေအနေကိုလည်းသတင်းပေးပို့ထားတာကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ထိုင်းမြန်မာနယ်စပ်မှာအွန်လိုင်းကနေငွေကြေးလိမ်လည်တဲ့ကြားဖြန့်လုပ်ငန်းတွေအခြေစိုက်ရာနေဆက်မျိုးတွေကိုထိုင်းအာဏာပိုင်တွေကပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့ကစပြီးပြည်စစ်မီးနဲ့လောင်စာစီတွေဖြတ်တောက်ခဲ့တာပါနေဆက်မျိုးတစ်မျိုးဖြစ်တဲ့တာချီလိမ့်မှာလည်းထိုင်းဘက်ကလျှက်စစ်မီးဖြတ်တောက်လိုက်ချိန်မှာလာအိုဘက်ကနေမီးကိုအချိန်ပိုင်းတတ်မှတ်ပြီးမျိုးရင်းမှာသုံးဆွဲနေရတယ်လို့တာချီလိမ့်မျိုးကန်တူက VOA ကိုပြောပါတယ
်ဒီနေ့မှာမီး3နာရီပြတ်တယ်ဆိုရင်နောက်ည7မှာ7မှာလာမှာခဏရည်ပြီးတော့တနေ့မှာခဏရည်ရတာပါအချို့မျိုးရင်းဒီမှာဆိုရင်ဒီလိုင်းဒီလိုင်းဆိုတာရှိရဲ့အဲဒါရတော့ပြတ်လေခဏပဲပေါ့ကျွန်တော်တို့လိုင်းကတော့စာမန်ဆိုတော့ခဏရည်ရတာ
အရင်ကနှစ်စင်မီ24နာရီရပါမယ်အခုအချိန်မှာတော့ရက်ွက်တော်တော်များများတနေ့တာနှစ်စင်မီရခြင်းက7နာရီလောက်ပဲရှိတယ်လို့ပြောပါတယ်တာချီလိမ့်မျိုးမီလင်းရေးဦးဆောင်ကော်မတီကနေလာအိုဘက်ကနှစ်စင်မီကိုဝယ်ယူသုံးဆွဲပြီးအလှည့်ကျပေးဝေနေတာပါ
မောင်မတော်အတူတူပါပဲဗျာဒီငနေကဒီမာကကျွန်တော်တို့ဒီဘက်ပေါ့ဒါဦးမီးတုံးတာဗျာဟိုးမြို့ရဲဟာကြတော့ကျွန်တော်တို့တင့်နဲ့မြစ်ပေါ့မိုင်းတင်းချမ်းကတော့ထိုင်းကြီးပေါ့အဲတင်းချမ်းကထိုင်းကြီးအဖြစ်ကံတော့ဒီဘက်လာဦးမီးရတဲ့ဘက်ကနေညတုံးတဲ့ပုံစံမျိုးအဲ့လိုပဲဖြစ်တယ်ဗျာဟုတ
်ထိုင်းဘက်ကနေလျှက်စင်မီးနဲ့လောင်စာစီဖြတ်တောက်လိုက်တဲ့ဖေဖော်ဝါရီလကုန်ပိုင်းတုန်းက73စီရရှိဖို့ကိုဒေသခံတွေဟာစီပန့်တွေမှာတန်းစီဝယ်ယူရတဲ့အခြေအနေနဲ့ကြုံတွေ့ခဲ့ရပါတယ်။အခုအချိန်မှာတော့73စီကိုပုံမှန်ဝယ်ယူနိုင်တယ်လို့ဒေသခံကပြောပါတယ်
။73စီကတော့အမှန်ပြောရင်တော့အရင်နှောင်းအနဲ့ဆိုင်ရင်နှစ်ဘက်သုံးဘက်လောက်ပဲတက်တော့တာပါ။သုံးလေးဘက်ပေါ့၊လေးနာဘက်ပေါ့အဲ့လောက်ပဲ။ဒါပေမဲ့အရင်နှောင်းအဆိုရင်သဘောတခုပေါ့20 30နဲ့သုံးဘက်ဆိုရင်တလစ်တာကိုပေါ့နော်။အခုက20 20နှစ်ဘက်အဲ့လောက်ပါလို့ပြောအများကြီးတော့မတက်ပါဘူး။အဲ့ကတော့ဆီရတာပုံမှန်ကိုဘက်ကိုတော့ရနေပါပြီ။ဟုတ်တယ်လေဆီရလို့တော့ပါဟုတ်တယ်အဲ့တော့မှတော့မီးတော့ဒုက္ခရောက်တာပေါ့ချက်တုံးဆီရတော့လောလောဆယ်ရတော့အဆင်ပြေပါလေဗျဟုတ်ဒီကောမလဲ24နာရီမဟုတ်တော့အရင်တော့တော့မကောင်းဘူးပေါ့ဗျအဲ့လိုဆိုအလုပ်က
မြန်မာနိုင်ငံနဲ့နေစားအွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ့်နှင်းဖို့ဖိအားပေးမှုတွေရင်ဆိုင်ရပြီးတဲ့နောက်ထိုင်းအစိုးရကမြဝတီတာချီလိမ်နဲ့ဖိအားသုံးစုမျိုးတွေကိုပေးနေတဲ့လက်စစ်မီးတွေကိုပြည့်ရဲ့ဖေဖော်ဝါရီ5ရက်နေ့ကစပြီးဖြတ်တောက်ခဲ့တာဖြစ်ပါတယ်။ဒါအပြင်ကုန်စည်တချို့တည်ယူခွင့်ကိုလည်းထိုင်းဘက်ကပိတ်ပင်ထားပါတယ်ခင်ဗျာ။